သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိများကို January 10ရက်ဗုဒ္ဓနေ့အတွက် SPS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Terror အောင်ပါယနေ့အတွက်ထိတ်တန့်သတင်းများလူအသေးပြောက်များတဲ့ငလျင်တစ်ခုတိဘက်တွင်လှုပ်ခတ်အင်္ဂါနေ့ကတိဘက်ဂုံးပြင်းမြင့်တွင်ပြင်းအား 6.8 အဆင့်ရှိသောငလျင်လှုပ်ခတ်ပြီးနောက်အနည်းဆုံးလူ126ဦးသေဆုံးပြီးရာနှင့်ချီသောနေအိမ်များပြိုကျဖြစ်စီသွားပါသည်ငလျင်ရဲ့ဗဟိုချက်မှာ Mount Everest ရဲ့မြောက်ဘက်ကီလိုမီတာ80အကွာတွင်တည်ရှိပြီးနီပေါ်ဘူတန်နှင့်အိန္ဒိယတို့တွင်ငလျင်လှုပ်ခတ်မှုကိုခံစားခဲ့ရပါသည်လူပေါင်း8,000ကျော်နေထိုင်တဲ့ရှီကာစီဒေသနဲ့တိဘက်ဗုဒ္ဓဘာသာရဲ့အဓိကကျသောပုဂ္ဂိုလ်တစ်ဦးဖြစ်တဲ့ပန်ချလာမာရဲ့ယူရပလင်ကိုလည်းထိခိုက်ခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနဲ့ Eurasian Tectonic Plate များတိုက်မိခြင်းကြောင့်ဆိုပါဒေသသည်မကြာခဏငလျင်တန်းကိုခံရလေရှိပါတယ်။အိန္ဒိယနိုင်ငံဒရမ်ရှလာရှိပြည်ပရောက်တိဘက်ပါလီမန်အမတ်များကတတ်ထုတူပေါ်ခြင်းနဲ့ရေကာတာတိဆောက်ခြင်းပါဝင်တဘာဝတရားဇာတများကိုတရုတ်နိုင်ငံကမစင်မချင်းတူပေါ်တုံးချနေခြင်းကြောင့်တဘာဝဘေးအန္တရာယ်ကိုပုံမဆိုးဝါးစေတယ်လို့၎င်းတို့ကအဖြစ်တင်ပြောဆိုပါတယ်။ဝန်ကြီးချုပ်အန်ထနီအယ်ဘနီစီ Northern Territory တို့လည်းပတ်ရောက်ရှိဝန်ကြီးချုပ်အန်ထနီအယ်ဘနီစီသည်တရားဝင်မဟုတ်သောဖက်ဒရယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးခရီးစဉ်ရဲ့တစိတ်တစ်ပိုင်းအဖြစ် Top EndNorthern Territory တို့တွားရောက်လည်ပတ်နေပါတယ် Queensland Northern Territory နဲ့ Western Australia တို့ကိုလွှမ်းခြုံထားတဲ့ပြည်နယ်၃ရာခီးစဉ်ကိုမေလ18ရက်နေ့၌ခေါ်ယူမိဟူသောခံမှန်းချက်များကြားတွင်ယခုလိုတွားရောက်တာထွက်ပေါ်လာခြင်းဖြစ်ပါတယ်ယနေ့တွင် Mr. Albanese သည် Mount Isaiah ရဲ့နောက်ဖက်၃နာရီကြာ၌တည်ရှိသော Apururulan ရဲ့ဝေးလံခေါင်းတည်သောနေရာ၌နေထိုင်သောဌာနတိုင်းသားအသိုက်ဝိုင်းကိုတွားရောက်တွေ့ဆုံမှာဖြစ်ပါတယ်။ January 6ရက်တနင်္လာနေ့တွင် Cairns နှင့် Far North Queensland ရှိအင်ယာနှင့်ရိုက်ရွာအခြေခံအဆောက်အုံဆိုင်ရာ project များအတွက်ရန်ပုံငွေဒေါ်လာ350ကိုချေညာခဲ့ပါတယ်။အဲ့ဒါတွေကတော့ Cairns Community နဲ့ Multicultural Center အတွက်ဒေါ်လာ4 million PCYC Cairns အဆောက်အုံအတွက်ဒေါ်လာ2 million နဲ့ဒီစီရှိရင်ကျေးမှုအသိပညာစင်တာရဲ့အဆင့်နှစ်တို့အတွက်ရံပုံငွေများကိုရထားပါတယ်။ Okola First Nation People တွေအတွက်ဒေါ်လာ1.65သန်းကိုရထားပါတယ်။ Social Media Giant Meta ကကြေညာချက်ထုတ်ပြန်။ Social Media Giant Meta သည်အချက်လက်စစ်ဆေးခြင်း Fact Checking လုပ်ငန်းစဉ်များကိုအဆုံးသတ်ချိန်တွင်၎င်းရဲ့ platform များတွင်နိုင်ငံရေးဆိုင်ရာအကြောင်းအရာများကိုပုံမခွင့်ပြုပေးမယ်လို့ January 10ရက်နေ့ကကြေညာလိုက်ပါတယ်။အဆိုပါပြောင်းလဲမှုသည် Facebook, Instagram နဲ့ Thread များအပေါ်သက်ရောက်မှုရှိပြီးကြံကဘာသို့မဖြန့်မီ US တွင်စတင်မှာဖြစ်ပါတယ်။ Fact checking အစား Social Media အသုံးပြုသူများသည်ယခင်က Twitter ဟုလူသိများသော X မှအသုံးပြုသည့်စနစ်နဲ့ဆင်တူသော Community Notes ကိုထည့်သွင်းနိုင်မှာဖြစ်ပါတယ်။ဆိုပါလှုပ်ရှားမှုကို sea change ဟုဖော်ပြခဲ့တော်လဲဝေဖန်သူများက၎င်းသည် online တွင်သတင်းမှားများပုံမဖြစ်ပေါ်စေနိုင်ကြောင်းပြောကြားပါသည် Meta ရဲ့အမှုဆောင်ရာရှိချုပ် Mark Zuckerberg ကရည်ရွယ်ချက်မှာ platform များပေါ်တွင်ပုံမလွတ်လပ်စွာပြောဆိုနိုင်စေရန်ရည်ရွယ်တာဖြစ်ကြောင်းပြောဆိုသွားပါသည်နေ့စဉ်သတင်းတို့ news flash များပုံမကြားသိရန် SBS language podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ